သောရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA အမေရိကန်သားရဲ့2018ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ19.25ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေညနေခင်းသတင်းတွေကိုနားလောင်နေအတူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်နိုင်ငံကိုတရားဝင်ဆောင်ရွက်စာရမ်းမရှိဘဲရွှေပြောင်းချေချနေထိုင်ဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်ကြောင်းဒေါနယ်ထရမ့်ကမနေ့ကထပ်မံပြောကြားလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုနိုမာလာလယ်မှာသူတို့ရဲ့နေရင်းကိုပြန်လည်ပို့ဆောင်မဲ့အစီအစဉ်ကိုချက်ချင်းရပ်ဆိုင်းတင်တယ်လို့ဒုက္ခရင်စောင့်ကြည့်အဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာရှတွင်ဒီနိုဝင်ဘာလ15ရက်နေ့စင်ကာပူမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာရှဒေသတွင်လူ့အခွင့်အရေးကိစ္စဒီမိုကရေစီဆွတ်ယုတ်လာတဲ့ကိစ္စတွေဆွေးနွေးမှာမဟုတ်ဘူးဆိုတဲ့သတင်းလွှာနဲ့အတူတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်လားရှိုးမှာစစ်ဆောင်ခဲ့ကြတဲ့ပြည်သူတွေအခုတော့အိမ်ပြန်နေကြပါပြီ
လေမြေနဲ့အေးချမ်းသွားပြီဖြစ်တဲ့အတွက်မန်သူရှမ်းကြောင်းမှာရှိရတိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီလူကြီး996ဦ
းဒီကြောင်တင်းနေပြီးမှနားဆင်ရမှာဖြစ်တယ်လို့မြမဘောလုံးလောကမြင့်တင်ရေးအတွက်အမေရိကန်ပြည်ထောင်စုကဘယ်လိုအကူအညီပေးနေတယ်လဲဆိုတာကိုပါကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန်းအောင်နိုင်ငံတကာတင်းနေကိုကိုရန်နိုင်နဲ့နားလောင်လို့ပြောပြပေးပါအောင်ဗျာ
အမေရိကန်တောင်ပိုင်းနယ်စပ်ကိုချင်းကပ်လာနေပြီးတော့တရားဝင်စာရွက်စာတမ်းမရှိဘဲရွှေပြောင်းချေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ဆွေးနွေးမိကြောင်းဒေါနယ်ထရမ့်ကမနေ့ကျသပတေးနေ့မှာထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုအပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာအမိန့်တရက်ကိုလည်းရှေ့သတင်းပတ်အတွင်းမှာထုတ်ပြန်သွားမှာဖြစ်တယ်ဆိုပြီးတော့ကတိပြုလိုက်ပါတယ်မစ်ဇူရီပြည်နယ်ကိုလံဘီယာမြို့မှာမနေ့ကလုပ်ခဲ့တဲ့မဲဆက်စည်းရုံးရေးအတွင်းမှာဒေါနယ်ထရမ့်ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့အကြေညာပြောသွားခဲ့ပါတယ်။အမေရိကန်နိုင်ငံကိုကလေးမွေးဖို့အလဲပတ်ရောက်လာတဲ့ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းဒေါနယ်ထရမ့်ကပြောပါတယ်။ကုန်ဆောင်အမျိုးသမီးတွေဟာအမေရိကန်နိုင်ငံမှာကလေးမွေးဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့လာရောက်ကြပြီးတော့အမေရိကန်မှာကလေးမွေးလိုက်တဲ့အတွက်အဲ့ဒီကလေးဟာအလိုလျောက်အမေရိကန်နိုင်ငံသားဖြစ်သွားတာဖြစ်ပါတယ်။ဒေါနယ်ထရမ့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်14ကိုသူအနေနဲ့အုတ်ချိုရဲ့အမိန့်နဲ့ပြောင်းလဲပြစ်နိုင်ကြောင်းပြောပါတယ်။ဒါပေမဲ့ဥရေရာကျွမ်းကျင်သူတွေကတော့ဒါကိုလုံးဝသဘောမတူပဲဖွဲ့စည်းပုံအခြေခံဥရေကိုပြင်ဆင်ဖို့အတွက်အုတ်ချိုရဲ့အမိန့်နဲ့တည်းမလုံလောက်ဘူးဆိုပြီးတော့ပြောပါတယ်။ခလုံးွယ်ရှောက်ဖို့ကြိုးစားတဲ့ရွှေပြောင်းချေချသူတွေအနေနဲ့ခလုံးွယ်ရှောက်ထားခြင်းနဲ့ဆိုရင်သူတို့တရားဝင်ဝင်ရောက်တဲ့နေရာမှာရှောက်ထားရမှာဖြစ်ကြောင်းနဲ့ခလုံးွယ်ရှောက်ထားတဲ့သူတွေကိုထိန်းသိမ်းတာကိုလည်းတိုးသွားခြင်းတယ်လို့သမ္မတထရမ့်ကအင်ဗီလော်မှာအစောပိုင်းကပြောကြားခဲ့ပါတယ်ခင်ဗျာ။
sorry တဲ့နောက်ဂျမဲကာရှိုဂီကိုတပ်ဖြတ်တဲ့နောက်ွယ်ကတာဝန်ရှိသူတွေကိုအေးအေးယူတန်းခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့တပ်တွေထောက်ထားရရဖို့နောက်ထပ်သတင်းပတ်တွေနဲ့ချီကြကောင်းကြားနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုးကပြောဆိုလိုက်ပါတယ်။အဲ့ဒီလူသတ်မှုမှာပါဝင်ပတ်သက်နေသူတွေအဖြစ်အမေရိကန်ကသိရှိထားတဲ့သူတွေကိုတန်းခတ်အေးအေးယူဖို့အချက်အလက်တွေကိုအမေရိကန်အစိုးရကစမ်းစစ်နေပါတယ်လို့ဝန်ကြီးပွန်ပြိုးက Saint Louis Radio အသံလွှင့်ဌာနက K-Mox ကိုမနေ့ကြားရပင်းနေမှာပြောဆိုသွားတာပါ။အဲ့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လူသတ်မှုမှာပါဝင်ပတ်သက်နေသူအလုံးကိုတာဝန်ခံခဲ့ဖို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာဆုံးမြတ်ထားတာကိုလည်းဝန်ကြီးပွန်ပြိုကအလေးပေးပြောဆိုသွားပါတယ်။တူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့ဆွေဆက်တန်းတွေရယူဖို့အတွက်တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝန်ယုံထဲကိုပြီးခဲ့တဲ့လကတွားရောက်တဲ့အချိန်မှာသတင်းစာဆရာကာရှိုဂီအသက်ခံခဲ့ရတာပါ။ကာရှိုဂီအသက်ခံရတဲ့ကိစ္စကိုဆော်ဒီနဲ့တူရကီတို့ပူးပေါင်းဆောင်ရွက်ဖို့အစ္စတန်ဘူမြို့ကို၃ရက်ကြာရောက်လာခဲ့တဲ့ဆော်ဒီရှင်နေချုပ်အီဖရန်ဖီနာကလည်းသတင်းစာဆရာကိုတပ်ဖို့ဘသူကအမိန့်ပေးခဲ့တယ်လဲဆိုတာနဲ့သူ့အလောင်းကိုဘယ်မှာဖျောက်ဖျက်ပစ်တယ်လဲဆိုတာဖော်ထုတ်နိုင်ခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုကတော့ကာရှိုဂီရဲ့အလောင်းကိုသူ့မိသားစုအမြန်ဆုံးပြန်ပို့ပေးဖို့ဆော်ဒီအာရေဗျနိုင်ငံကိုတိုက်တွန်းထားပါတယ်။
အမေရိကန်ရဲ့ညာနာမူပိုင်ခွင့်တွေကိုတရုတ်နိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖျက်ဖို့အစီအစဉ်တက်တရက်ကိုအမေရိကန်တရားရေးဌာနကစတင်လှုပ်ဆောင်လိုက်ပါတယ်အခုနောက်ဆုံးဖြစ်တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလျက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရှုပ်ဝတ်ချက်တွေကိုခိုးယူဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုကထိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောပါတယ်တရုတ်နိုင်ငံကအမေရိကန်နိုင်ငံပေါ်မှာစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူတာတွေဟာအလျင်မြန်ပဲတိုးလာနေပါတယ်ဒါတွေကိုရပ်တန့်တင်ပြီးဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့လည်းဆက်ပြီးတော့လက်ခံတော့မှာမဟုတ်ပါဘူးဒါဟာလက်ခံနိုင်စရာကိစ္စမဟုတ်ပါဘူးတရုတ်နိုင်ငံအတွက်ဒီအချိန်ကတရားဥပဒေနဲ့ညီဆောင်ရွက် နေတဲ့နိုင်ငံအတိုင်းဝန်းကိုပတ်ဝန်းလာမဲ့အချိန်ဖြစ်ပါတယ်နိုင်ငံကကုံသွေးရေးကတရုတ်နိုင်ငံအတွက်လည်းကောင်းနေပါတယ်ဒါပေမဲ့မတမာတဲ့နီလန်းတွေကိုတော့ရပ်တန့်ရမယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောတော့တာပါတရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်တရားရေးဌာနရဲ့ဒီစီဇန်တစ်ကတရုတ်ရဲ့ကုံသွေးရေးဆိုင်ရာခိုးယူမှုတွေကိုဦးစားပေးဖော်ထုတ်သွားမှာဖြစ်ပြီးတော့ဒါတွေကိုလှုပ်ဆောင်ဖို့လုံလောက်တဲ့အရေးမြစ်တွေရှိတယ်လို့လည်းရှေ့နေချုပ် Sessions ကပြောပါတယ်တရုတ်နိုင်ငံဘက်ကတော့သူတို့ကိုအခုလိုစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူတယ်ဆိုတော့စွဲချက်တွေဟာလောက်ကျန်ဖန်တီးထားတာဖြစ်တယ်ဆိုပြီးတော့ပယ်ချလိုက်ပါတယ်ခင်ဗျာ
Google ကုမ္ပဏီမှာလိမ့်မိုင်းဆိုင်ရာမတော်မလျော်လှုပ်ဆောင်မှုတွေအပေါ်ကုမ္ပဏီရဲ့ကံ့တွေဖြည့်ရှင်ပုံနဲ့လုပ်ငန်းခွင့်အခြေအနေတွေကိုကန့်ကွက်ဆန္ဒပြတာတွေကဘာတော်ဝန် Google ကုမ္ပဏီဝန်ထမ်းတွေစီပြန်လည်တော်ပါတယ် Singapore Dublin Sao Paulo Oklahoma စတဲ့မြို့ကြီးတွေမှာရှိတဲ့ Google ရုံးခွဲတွေကဝန်ထမ်းတွေအဲ့ဒီလိုသပိတ်မောက်ကြတာပါကုမ္ပဏီရုံးခွဲအများပြားရှိတဲ့ American နိုင်ငံ California ပြည်နယ် San Francisco မြို့မှာလည်းဝန်ထမ်းရပေါင်းများစွာဟာရင်းမြစ်တစ်ခုမှာစုဝေးကြပြီးမိန့်ခွန်းတွေပြောခဲ့ကြသလိုဆန္ဒပြစာသားတွေရေးထားတဲ့ဆိုင်မုတ်တွေကိုလည်းကင်ဆောင်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြဆိုင်မုတ်တစ်ခုမှာတော့အဲ့ဒီအကြောင်းတိုင်ကြားခဲ့ပေမဲ့အဲ့ဒီလူကတော့ရာထူးတိုးသွားတယ်ဆိုပြီးတော့ရေးထားပါတယ်။နှိပညာကုမ္ပဏီတွေကဝန်ထမ်းတွေဟာအလုပ်သမားတမကဝင်နေမဟုတ်ပဲအစဉ်အလာအားဖြင့်ဝန်ထမ်းတွေရဲ့ပုံကိုယ်ရေးကိစ္စရပ်တွေကိုနောက်ွယ်မှာပဲကင်တွေဖြည့်ရှင်လည်ရှိတာပါ။နှိပညာကုမ္ပဏီတွေမှာလုတ်ကင်နေကြတဲ့အမျိုးသမီးတွေကိုဆက်ဆက်မုန်းနဲ့ပတ်သက်ပြီး Silicon Valley ကကုမ္ပဏီတွေလက်တလုံးနှစ်တွေမှာရင်ဆိုင်ဖြည့်ရှင်နေရတာပါ။ကုမ္ပဏီကလိမ့်မိုင်းဆိုင်ရာမတော်မတရားလုပ်တယ်ဆိုပြီးဆွတ်ဆွဲခံရတဲ့အမျိုးသားကုမ္ပဏီအကြီးအကဲရဲ့လိုအပ်တွေကိုမဖော်ထုတ်ပဲကုမ္ပဏီကနှစ်နာချီဒေါ်လာတန်ပေါင်းများစွာပေးပြီးဖြည့်ရှင်ခဲ့တယ်လို့New York Times သတင်းစာကပြီးခဲ့တဲ့သတင်းမှမှာရေးလိုက်ပြီးတဲ့နောက်ဝန်ထမ်းတွေရဲ့မကျေနပ်မှုတွေအရှိန်မြင့်တက်လာပြီးအခုလိုအလုံးမလုံးပဲတပိတ်မောက်ထွက်သွားကြတာတွေဖြစ်လာတာပါ2014ခုနှစ်မှာအဲ့ဒီအချိန်ကကုမ္ပဏီရဲ့အကြီးတန်းဒုတိယဥက္ကဋ္ဌ Annie Robin ရဲ့လိမ့်မိုင်းဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတဲ့အမျိုးသမီးဝန်ထမ်းတဦးကိုဒေါ်လာတန်90ပေးပြီးတော့ Google ကဖြည့်ရှင်ခဲ့တယ်လို့ The Times ကရေးထားတာပါသတင်းစာမှာရေးထားတာကို Robin ကညင်းထားပြီးတော့ Google ကတော့ပြန်ပြီးညှင်းချက်ထုတ်ဖြည့်ရှင်တာမျိုးမရှိပါဘူး
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ချာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအခုနိုဝင်ဘာလလယ်မှာသူတို့ရဲ့နေရရင်ကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အောက်တိုဘာ30ရက်နေ့ကကြေညာခဲ့တာဖြစ်ပြီးတော့အခုလိုအမြန်လုဆောင်ခဲ့တဲ့အစီအစဉ်ကဒုက္ခသည်တွေအတွက်လည်းအနေရရှိနိုင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။မြန်မာစိုးရဘက်ကဒုက္ခသည်တွေပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာသူတို့အရင်ကကြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေပြည်ပြောက်သွားအောင်မြန်မာနိုင်ငံဘက်ကလှုပ်ဆောင်ပေးထားတာမရှိဘူးလို့လဲ HRW အဖွဲ့ရဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick ကပြောပါတယ်တကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အခုလိုဒုက္ခသည်တွေနေရင်းကိုပြန်ပို့မယ့်ကိစ္စကိုကုလသမဂ္ဂမပါဘဲနဲ့ဆက်ပြီးတော့လှုပ်ဆောင်နေမယ်ဆိုရင်ဝန်ကြီးတွေကိုလက်ခံပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်မှာထားရှိတဲ့နိုင်ငံတကာရဲ့အမြင်တွေလည်းကြောင်းသွားနိုင်တယ်ဆိုပြီးတော့သူကဆက်ပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နဲ့31ရက်နေ့တွေမှာတွေ့ဆုံခဲ့ကြတာဖြစ်ပြီးဒုက္ခသည်တွေအခုလအတွင်ပြန်မဲ့အစီအစဉ်နဲ့ပတ်သက်ပြီးကြေညာခဲ့တာပါနိုင်ငံကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေပြန်ဖို့အတွက်သူတို့မှာအလုံးကိုခိုင်မာတဲ့အစီအစဉ်တရားရှိတယ်ဆိုပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းမှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတိုးတက်စေမဲ့ကျူးလွန်သူတွေကရုရက်ကိုတာဝန်ခံမှုရှိစေမဲ့လှုပ်ဆောင်ချက်တွေအပေါ်အဓိကအာရုံစိုက်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါရယ်ဘင်္ဂလားဒေ့ရှ်မှာခလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကပထမအတုပ်လူ2000ကိုနိုဝင်ဘာလလဲမှာစပြီးတော့မူလနေရာရိစီပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်ပေါ်အမေရိကန်ရဲ့သဘောထားကိုကြာတာပတင်းနဲ့သတင်းစာရှင်းလင်းပွဲအတွင်းမေးမြန်းတာမှာနိုင်ငံခြားရေးဌာနပြောခွင့်ရသူရောဘတ်ပါလာဒီနိုကအဲဒီလိုတုံ့ပြန်ဖြေဆိုတော့တာပါအမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ကလူသားဘေးဒုက္ခအလျော့ပါတက်တာစေဖို့နဲ့ပဋိပက္ခအကြမ်းဖက်မှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုကင်တွဲဖြည့်ရှင်းမှုဖြစ်တယ်လို့လည်းမစ္စတာပါလာဒီနိုကပြောပါတယ်။ကျူးလွန်သူတွေကိုလိုရက်ကိုတာဝန်ခံမှုရှိစေရေးဆက်လက်တောင်းဆိုတော့မှာဖြစ်ပြီးဒုက္ခသည်ပြန်ပို့ရေးဖဲအစီအစဉ်မဆိုကိုယ်စနာသဘောထားနဲ့အညီဖြစ်တယ်ဆိုတာသေချာစေဖို့အနီးကဆောင်ကျင်သွားမယ်လို့လည်းပြောပါတယ်။ဒုက္ခသည်တွေပြန်နာဖို့ရာရှေ့ခိုင်ပြည်နယ်တွေအခြေအနေတွေကတကယ်တမ်းသင့်လျော်တဲ့အခြေအနေမရှိဘူးဆိုတဲ့ဆိုရင်ချက်တွေအပေါ်အမေရိကန်ရဲ့သဘောထားကိုတော့ဒုတိယပြောခွင့်ရသူပါလာဒီနိုကအတိအကျပြောဆိုမသွားပါဘူး
ဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံထားရတဲ့ခရစ်ယာန်အမျိုးသမီးတူကိုပါကစ္စတန်တရားရုံးချုပ်ကအခုသတင်းမှအစောပိုင်းမှာတရားသေးလွှတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ်။အရှာဘီဘီကိုဗိုလ်ထူးနေကအပြစ်မရှိကြောင်းဆုံးဖြတ်ပြီးတော့တရားသေးလွှတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဆန္ဒပြတာတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီကနေ့တောက်ကြနေဝတ်ပြုပြီးတဲ့နောက်မှာလည်းနိုင်ငံတော်မှာနောက်ထပ်ဆန္ဒပြသွားဖို့စီစဉ်နေကြပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေအပေါ်မှာစိတ်ရှည်တီးခတ်နိုင်မှုဟာအဆုံးစုံထိရောက်နေပြီဆိုပြီးတော့အတည်ပြုထားပါတယ်ကျွန်တော်တို့ကိုဝေဖန်ပြောဆိုတာရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တီးခံနေပါတယ်ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးတော့ကျွန်တော်တို့ကိုအဲ့လိုအရေးယူတာတွေလှုပ်လာအောင်တော့အတင်းမလှုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရအစစ်ဂဖူးကပြောပါတယ်နေသားလို့တမအရှာဘီဘီဟာသူနဲ့အတူအလုပ်လုပ်တဲ့အမျိုးသမီးတွေနဲ့အခြေတင်ပဋိပက္ခတွေဖြစ်ရာကနေဖန်ခံခဲ့ရတာဖြစ်ပါတယ်အရှာဘီဘီကသူနဲ့အတူအလုပ်လုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကမိမိဟာခရစ်ယာန်ဘာသာဝင်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ငင်းဆန်ခဲ့ရကနေအခြေတင်စကားများခဲ့ကြတာလို့တရားရုံးမှာသူမကထွက်ဆိုခဲ့ပါရဲ့အဲ့ဒီနောက်ရက်အနည်းငယ်အကြာမှာတော့ကာရီမိုဟာမက်ဆာလမ်ဆိုသူအမျိုးသားကအရှာဘီဘီဟာတခြားမျိုးသမီးတွေရှိမှတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးနှုံးတွေတုံးခဲ့တယ်ဆိုပြီးတော့ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်2010ခုနှစ်မှာတော့မူလာတရားရုံးကသူမကိုတည်တံ့ချမှတ်ခဲ့ပြီးတော့အယူခံတစ်လျှောက်လည်းသူမကိုအကျဉ်းချခဲ့တာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စကိုရွှေ့ဆိုင်းလိုက်ပေးပေမဲ့လည်းစေရသားတွေလူနည်းစုဝင်တွေနဲ့အောက်ခြေလူတန်းသားတွေအနေနဲ့ပါကစ္စတန်နိုင်ငံမှာတရားမျှတမှုကိုရနိုင်တယ်ဆိုတာကိုတရားရုံးရဲ့ဒီဆုံးဖြတ်ချက်ကပြသခဲ့တယ်လို့အရှာဘီဘီရဲ့အရှင်းတွေကပြောပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကပြတ်ကျသွားတဲ့ Lion Air ချက်လျင်ပြတ်အပိုင်းစာတွေကိုအင်ဒိုနီးရှားတာဝန်ရှိသူတွေစတင်စစ်ဆေးနေပါပြီ။ချက်ကရာမြို့ကဘေးအန္တရာယ်ဆိုင်ရာစင်တာမှာလျင်ပြတ်အပိုင်းစာတွေကို truck ကပေါ်တင်ပြီးတော့ထပ်ပြီးစစ်ဆေးဖို့အတွက်ဘယ်နေရာလို့ပြောမထားတဲ့နေရာတစ်ခုစီကိုတည်ဆောင်သွားခဲ့တာပါ။ပြီးခဲ့တဲ့တနင်္လာနေ့ကလျင်စတင်ပြန်သားမင်းမိနစ်ပိုင်းအကြာမှာပဲပြတ်ကျသွားခဲ့လို့လျင်မော်ပါလိုက်ပါသွားတဲ့လူအောင်189ဦးလုံးတည်ဆောင်ခဲ့ရတာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တဲမှာပဲတိုက်ရိုက်နားဆင်နေပါလေအခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းလွှာတပုတ်နဲ့စတင်ကြပါလေဒီလ15ရက်နေ့စင်ကာပူနိုင်ငံမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေမှာအာဆီယံခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိပါတယ်ဒေသတွင်းမှာအာဏာရှင်စနစ်နဲ့လူအခွင့်အရေးချိုးဖောက်မှုတွေဒီမိုကရေစီရေးဆော့ယုတ်လာတဲ့အခြေအနေတိုးလာနေတာကိုအထင်ရှားရှိနေပေမဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအတွင်းအဲ့ဒီကိစ္စကိုဆွေးနွေးကြမှာမဟုတ်ပါဘူး။ဘာကြောင့်လဲ။ဘာကြောင့်ဒီလိုဖြစ်နေရတာပါလဲ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကရောဒီကိစ္စကိုဘာကြောင့်နှုတ်ဆက်နေရပါသလဲ။အိမ်ပြည်တော်သတင်းတော့ပက်စီဝီကာကူစရာပေးပို့တဲ့သတင်းလွှာကိုမက်ခင်ဖြူတွေးတင်ပြမှာပါ။
ရစက်ကြံကြုံလာတဲ့ဖိလစ်ပိုင်နိုင်ငံကမူရီစေဝါတိုက်ဖက်ရေးလှုပ်ရှားမှုကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံခေါင်းဆောင်နေအိမ်ကျဲကျုပ်ချခံထားရတဲ့ဖြစ်ရပ်နောက်ထိုက်စစ်တပ်ခေါင်းဆောင်ကနောက်တစ်ချိန်တပ်တန်းဝန်ကြီးချုပ်လုပ်ဖို့ကြိုးပမ်းနေတာနဲ့ဗီယက်နမ်ကွန်မြူနတီပါတီခေါင်းဆောင်ကသမရနေရယူပြီးအာနာတိုးမြင့်တိဆောက်နေတာတွေဟာဒေသရင်းအာနာရှင်စနစ်ပိုးပြီးကြီးစိုးလာနေတာကိုပြတဲ့သတင်းတွေပါ။
အရှေ့တောင်အာရှဒေသမှာအာနာရှင်စနစ်ကြီးထွားလာနေပြီးလွတ်လပ်ခွင့်တွေတိတိတသားကျဆင်းလာနေပါတယ်
Heritage Foundation အဖွဲ့က Olivia Inos ပြောသွားတာပါလူနည်းစုတိုင်းဝိုင်းတွေတိုက်ခိုက်ခံနေရပြီးမြန်မာနိုင်ငံမှာဆိုရင်လေစစ်တပ်ကရိုဟင်ဂျာတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိနေတယ်လို့နိုင်ငံတကာတိုင်းဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်နေတာပါမြန်မာဆိုရကတော့နိုင်ငံအတော်များများကတုံ့နှုံနေတယ်လို့ရိုဟင်ဂျာဆိုတာကိုလက်မခံတယ်လို့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ခဲ့ဘူးဆိုပြီးတော့လည်းညှင်းဆန်းထားပါတယ်ပုံမှန်အဖြစ်တည်ငြိမ်မှုရှိတတ်တဲ့အင်ဒိုနီးရှားနိုင်ငံမှာတော့အစ္စလာမ်ဘာသာကိုပုတ်ခတ်စော်ကားမှုနဲ့ခရစ်ယာန်ဘာသာဝင်အုပ်ချုပ်ရေးမှုတယောက်ထောင်ချခံခဲ့ရပါတယ်။ဒီခြေအနေတွေကကမ္ဘာတဝန်းမှာအကြောက်တရားနဲ့ကွဲပြားမှုတွေဖြစ်အောင်လှုပ်ဆောင်တာတွေပို့ပြီးတော့ဆိုးလာနေတာကိုထင်ဟပ်နေတယ်လို့လိလာသုံးသက်သူတချို့ကပြောပါတယ
်။ A lot of politicians are leaning on those easy ways to
ငွေငင်းမှာများပြားကလူထုထောက်ခံမှုအလွယ်တကူရနိုင်မဲ့အလွယ်လန်းနေလိုက်နေပါတယ်။မင်းနဲ့ကစားနေတာပါ။ဒါကအမေရိကန်နဲ့ဥရောပနိုင်ငံတွေမှာရောအရှိတောင်အာရှမှာပါဖြစ်နေတာတော့အမှန်ပ
ါအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute က Vikram Singh ပြောသွားတာပါနောက်တစ်ချက်ကတော့လူ့ခွင့်ရေးခြေအနေတွေတိုးတက်ကောင်းမွန်လာအောင်ဒေသတွင်းဖိအားပေးပြောဆိုမှုတွေမရှိတာပါအာဆီယံဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွတ်ဖက်ရဆိုတဲ့အမူကိုတစ်လျှောက်လုံးလက်ကင်ချခဲ့တာဖြစ်ပါတယ် ဒေသတွေမှာတရုတ်ကဩစာလွှမ်းမိုးမှုချက်ထွင်လာနေတာကိုလည်းသုံးသပ်သူတချို့ကထောက်ပြကြပါတယ်။လူခွင့်ရေးရာကျွမ်းကျင်သူအိုလီဗီယာအီနော့စ်ကအခုလိုပြောပါတယ
် As they do that they're exporting their own
သူလက်ကင်ထားတဲ့စံတန်ဖိုးတွေကိုသွတ်သွင်းပြီးတော့ဩစာတရားမှုချက်ထွင်နေတာပါ။တရုတ်ဟာသူ့ပြည်သူတွေအပေါ်မှာတော့လူခွင့်ရေးချိုးဖောက်မှုတွေကိုမယုံနိုင်လောက်အောင်ကျိုးလွန်နေတာတွေကစိုးရင်စရာကောင်းပါတယ်။
ပြည်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်ဟာ21ရာစုခေတ်သစ်ပိုလန်မကြီးနဲ့ကမ္ဘာလမ်းစီမံကိန်းတွေကနေတဆင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်လှုပ်ဆောင်လာခဲ့ပြီးတော့အရှိတောင်အာရှကခွင့်ထူးခံလူတန်းစားတွေနဲ့ဆက်ဆံရေးပိုးပြီးနီးကပ်အောင်ကြိုးပမ်းလာခဲ့တယ်လို့ Vikram Singh ကပြောပါတယ
် In some cases supporting you know potentially supporting corruption
ချုပ်ကိစ္စတွေမှာအကျင့်ပြချဆောင်မှုနဲ့ဒီလိုလုပ်ရတဲ့ကိုအားပေးအမြောက်လုပ်နေပါတယ်ဒေသရင်းနိုင်ငံတွေအနေနဲ့ပမာဏများပြားလာတဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီဒေသခံပြည်သူတွေရဲ့အခွင့်အရေးတွေကိုအကောက်အပေးပြီးဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတာကိုတွက်ချက်ဆောင်ရွက်တင်ပါတယ်
တရုတ်နိုင်ငံကတော့လူခွေချိုးဖောက်မှုတွေနဲ့အကျင့်ပြချဆမှုအားပေးတာတွေလုပ်နေတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုညင်ပါတယ်။တချိန်တည်းမှာပဲအမေရိကန်ထရမ့်အစိုးရကလည်းသူ့ရင်ဆိုရတွေလောက်ဒီလိုနိုင်ငံတွေအပေါ်မှာဝေဖန်ပြောဆိုတာတိတ်မလုပ်လို့ပါဘူး
။ The United States will not tell you
မေဂန်ပြည်တော်စုအနေနဲ့ဘယ်လိုနေဘယ်လိုလုပ်ဘသူ့ကိုကိုးကွယ်ဆိုတာမျိုးပြောမှာမဟုတ်ပါဘူးလို့သမ္မတထရမ့်ကပြီးခဲ့တဲ့စက်တင်ဘာလကုလသမဂ္ဂအထူးညီလာခံမိန့်ခွန်းမှာပြောသွားခဲ့တာပါ။ပြည်ခဲ့တဲ့2018ခုနှစ်အာရှနိုင်ငံ၅နိုင်ငံကိုတွားရောက်ခဲ့တဲ့သူရဲ့ခီးစဉ်အတွင်းမှာလည်းကုန်သွယ်ရေးအကြမ်းဖက်ဝါဒနဲ့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်မှာသာအလေးထားခဲ့ပြီးတော့လူခွင့်ရေးကိစ္စကိုတော့ဘာမှမပြောသလောက်ပါပဲ။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကဘိုနီကလဆာကအခုလိုသုံးသပ်ပါတယ
်။ My sense is that in the overall foreign policy of the Trump administration
Trump အစိုးရရဲ့နိုင်ငံသားရေးဘူဝါဒတစ်ခုလုံးကိုခြုံကြည့်ရင်လူခွင့်ရေးကိစ္စကထိပ်ပိုင်းအလေးပေးမှုထဲမှာမပါဘူးလို့ကျွန်မထင်တယ်။ဒါကအင်ဒိုပစိဖိတ်ဒေသအတွက်တည်းမဟုတ်ပါဘူး။တခြားနေရာအများပြားပါပါတယ်
။ဒီလိုသုံးသပ်မှုကိုသမ္မတအင်ဒိုတော်ကတော့လက်မခံပါဘူး
။ We promote human rights all over the world.
ကမ္ဘာတဝန်လူခွင့်ရေးအခြေအနေတိုးတက်လာအောင်ကျမတို့အားပေးဆောင်ရွက်နေပါတယ်လို့အင်ဒိုတော်ပြောခွင့်ရဆာရာဆန်ဒက်စ်ပြောသွားတာပါ။လာမယ့်နိုဝင်ဘာလလည်းစင်ကာပူနိုင်ငံမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့ဒုသမ္မတမိုက်ပန်စ်တက်ရောက်မှာဖြစ်ပြီးတော့အရှိတောင်အာရှဒေသတွင်အမေရိကန်ရဲ့စီးရေးနဲ့စီးပွားရေးဆိုင်ရာပိုင်းဖြတ်လှုပ်ဆောင်မှုတွေကိုအဓိကထားဆွေးနွေးနိုင်ပွဲရှိပါရဲ့ရှင်
။မက်ကင်ဖြူတွေပြောပြခဲ့တာပါ။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့မန်ဆူဖုန်ကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်နဲ့ကြီးတဲ့ဆစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေမြေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရက်ပြောင်းနေကြပြီဖြစ်ပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းကိုက်ခိုင်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်စစ်ဆောင်တွေဆက်ရှိနေစေဖြစ်ပါတယ်။ VOA သတင်းတော်ကိုမိုးစောအခြေအနေကိုပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ရှမ်းတပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ဆောင်တွေဟာလာရှိုမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေမြေအခြေအနေပြန်လည်တည်ငြိမ်လာပြီဖြစ်တာကြောင့်နေရက်ပြန်ကြပြီဖြစ်ကြောင်းစစ်ရှောင်းတွေကိုကူညီနေတဲ့ BNA ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ်
။မင်းကစပြီးတော့အခုသူတို့ရဲ့ဆန္ဒအရပေါ့နော်။နေမြေနဲ့အေးချမ်းသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်ဆူကျောင်းမှာရှိတဲ့ဒီနောင်စု183စုလူဦးရေ996ဦးအဲ့ဒါဒေတာကားတွေလူမှုကူညီရေးကားအစီ28စီးနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်။ဒီနိုင်ငံရဲ့အုပ်စုအနီးတစ်ဝိုက်ရွာတွေကိုမင်းကပြန်ပို့ပါတယ်။ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့အိမ်တော်သူ80လူဦးရေ246ဦးကိုဒီနေ့က22စီးနဲ့ပို့ပေးတယ်မန်ဆူရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီ
လာရှိုမြို့ပေါ်ကတချို့ခရီးယံဖျားကျောင်းတွေမှာတော့ဆစ်ဆောင်ချို့ကျန်ရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ်
ကျန်တဲ့မနေရာရှိသေးတယ်ကျန်တဲ့မနေရာကရက်ကွက်ကိုရက်ကွက်ကိုမှာရှိတဲ့ကချင်မချင်းဖျားကျောင်းမှာအိမ်တော်သူ89စုလူဦးရေ200ကျော်ပေါ့အဲ့ဒီဘက်ကမနေ့ပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမယ်ရက်ကွက်စနစ်ကက်သလစ်ဘုရားကျောင်းမှာအိမ်တော်စု32လူကြီး100ရှိတယ်။အဲ့ဒီဘက်ကလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာပြီးတောင်ဝရှိတဲ့လူတွေကသွားခိုင်းတာမဟုတ်နည်းနည်းအေးချမ်းသွားပြီးဖြစ်တဲ့ပြန်မှာပေါ့နော်
။လာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါ။ဒီလတီအနေကတော့ကုတ်ไข่မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်း TNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြားတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ်
မနေ့ကကုတ်ไข่မြို့နယ်ကောင်းနေကြီးရော အဲ့အပေါ်ထက်တော့ဘုံဘုံမှာဖြစ်တယ်ဘောနော်ညနေ၄နာရီခန့်၅နာရီခန့်ဖြစ်တယ်အာဒီမြန်မာတပ်မတော်တမတ်တိနဲ့ဖြစ်တယ်အစီအစဉ်နဲ့ကအာနံပါတ်1နဲ့ထမတော်ဖြစ်တယ်မင်းလေဒီတဲ့ပေါ်ရတဲ့လောက်တိပြန်ထမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လာနားလိုက်သူချွတ်ချွတ်ရချွတ်ချောနော်
ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝိန်မန်ကြောင်းပိင်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းချောင်လာကြောင်းလဲဒေသခံတွေကပြောပါတယ်ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါအဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ
်ဒေါ်ရရှင်များရှင်နောက်ဆုံးချိန်နေပြီးတော့ငင်းချမ်းရေးထည်သည့်ဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အတားတွေကြုံနေရပါလဲ။လက်နက်ကိုင်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ဖုန်းနံပါတ် 1-232-382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနက်ပြန်စနေည VOE ရဲ့တိုင်းလေးလိုင်းအစီအစဉ်မှာသွားရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတခါနားဆင်ရမှာကမတူညီတဲ့လူမှုအတန်းဝန်းကလူငယ်တွေကိုအတူတူကပေါင်းစည်းရမှာအားကစားဟာအရေးကြီးကြောင်းနဲ့ဆက်လက်ပံ့ပိုးကူညီဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သံတမန်ကြီး Scott Marcia ကဒီကနေ့ရန်ကုန်ကြိုက်ဆန်ခွင်းမှာကျင်းပတဲ့မြန်မာလူငယ်တွေအတွက်ဘောလုံးကစားနည်းပညာသင်တန်းမှာပြောဆိုသွားပါတယ်အိုလံပစ်ချန်ပီယံအားကစားသမဟောင်းတူဦးဖြစ်တဲ့ Tracy Evan ဦးဆောင်တဲ့ Kids Play International အဖွဲ့ကမြန်မာနိုင်ငံကျောင်းသားလူငယ်တွေနဲ့နှီးပြစုစုပေါင်း50လောက်ကိုရက်တိုဘောလုံးနည်းပညာသင်တန်းတွေပေးနေတာဖြစ်ပါတယ်။ကိုသိန်းထိုက်ဦးကရန်ကုန်မြို့ကနေသတင်းပေးပို့လာပါတယ်
။အသက်9နှစ်နဲ့18နှစ်ကြားလူငယ်တွေကျောင်းသားတွေနှီးပြတွေကိုအမေရိကန်တန်ယုံရဲ့ကူညီထောက်ပံ့ပေးမှုနဲ့ KPI Kids Play International အဖွဲ့ကကြီးမှုပြီးတော့ဘောလုံးအားကစားနည်းတွေကိုသင်ကြားပို့ချပေးတာပါ။အားကစားနည်းပညာတွေကိုသင်ကြားပို့ချလာတဲ့တယောက်နဲ့တယောက်ပြန်လည်လေးစားမှုလူမှုအဖွဲ့အစည်းအတွင်းမှာလိုက်လျောညီထွေနေထိုင်နိုင်ရေးဒီလိုအကြောင်းအရာတွေကိုဦးစားပေးပြီးတော့ပို့ချပေးတယ်လို့သင်တန်းပို့ချတဲ့သူတွေကပြောပါတယ်။ဒီသင်တန်းကိုကြီးမှုကြီးကြပ်တဲ့ KPI အဖွဲ့ကိုစတင်တည်ထောင်တဲ့သုံးတက်ကွမ်းအိုလံပစ်ချန်ပီယံဟောင်းအမေရိကန်ပြည်ထောင်စုက Tracy Evans က VOE ကိုအခုလိုပြောပါတယ်။
So we are here to do a 3-day coach training around promoting gender equity through sports. So kids play
အကစားနေအမျိုးသားအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ဖို့အတွက်သုံးရက်တာနီးပြတွေကိုသင်တန်းပေးဖို့ကျမတို့ရောက်နေတာပါ။ငယ်ရသူတွေကလေးတွေကစားကြတယ်ဆိုတာကမိန်းကလေးယောက်ျားလေးအားလုံးကြားမှာဆက်ဆံရေးပို့ပြီးကောင်းမွန်တိုးတက်ဖို့ပါ။ကျမတို့ဒီလိုလာတယ်ဆိုတာကတူမတူထူးချွန်တဲ့ကစားသမားတွေကိုလာရှာတာမဟုတ်ပါဘူး။အကစားနီးပညာကျွမ်းကျင်မှုအရေးသွေးတွေပိုပြီးမြင့်တင်အောင်တတ်တက်လည်းမဟုတ်ပါဘူး။အားကစားကနေတစင်ဘဝအတွက်နေထိုင်မှုတွေလေ့လာသင်ကြားနိုင်မှုရည်ရွယ်ထားတာပါ။အ
ားကစားကတစင်ယင်းဤခင်မင်မှုနဲ့မြတ်မြတ်တရရှင်ပြိုင်မှုစတဲ့တံပိုးထားမှုတွေကိုဘဝမှာသုံးချနိုင်အောင်လေ့လာနိုင်အောင်ရည်ရွယ်တဲ့အကြောင်းအိုလံပစ်ချန်ပီယံ Tracy Evans ကပြောဆိုသွားပါတယ်။ကျောင်းသူကျောင်းသားလူငယ်တွေဘောလုံးကစားနေတဲ့ကြိုက်ကစံကွင်းထဲကိုရောက်လာသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Mercer လည်းပါဝင်ပါတယ်။
We're really excited about this program. We've got athletes from the United States working here with
American Bison ကအကစားသမားတွေကိုရန်လာပြီးတော့ဒီနိုင်ငံကမတူညီတဲ့နောက်ခံအသီးသီးအတိုင်းဝိုင်းမျိုးစုံကလာကြတဲ့လူငယ်တွေနှီးပြတွေအကစားသမားတွေနဲ့အတူအခုလိုလက်တွဲလေ့ကျင့်နေတာမြင်ရတော့ကျွန်တော်အနေနဲ့စိတ်လှုပ်ရှားမိပါတယ်။နှီးပြသင်တန်းပေးတယ်ဆိုတာထက်မတူညီတဲ့နောက်ခံတဲ့အတိုင်းဝိုင်းတွေကရောက်လာကြသူတွေကိုပေါင်းစည်းနိုင်အောင်လက်တွဲအလုပ်လုပ်နိုင်အောင်ခွင့်လန်းတစ်ခုပေးလိုက်တာပါအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပြီးတော့ကြားမဒန်းတူညီမရေးကိုအားပေးနိုင်ဖို့ဆိုတာလေဒီစီစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ်
။တရားကစားအစီအစဉ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်တင်ဒန်းပေးလေ့ကျင့်ပေးတာဖြစ်ပါတယ်။ဒီတင်ဒန်းတဲ့တပုံစံတည်းမဟုတ်ရင်တောင်းလူတွေကိုအတူတကွစုံစည်းပေးနိုင်မယ်။အလားတူအစီအစဉ်တွေဆက်ပြီးလှုပ်ဆောင်သွားမယ်လို့ Thomas Scott Marcia ကပြောပါတယ်။
ဖော်လုံးတင်တဲ့မှာထက်တန်းကျောင်းတွေကကျောင်းသူကျောင်းသား30လောက်လဲပါဝင်มาတယ်တင်တဲ့နီးပြဒူးဖြစ်တဲ့မက်ခင်ထက်တဲ့နိုင်ကလည်းတင်တဲ့အခြေအနေကိုခုလိုပြောပါတယ်
ခုကပေါ့နော်ဒီဘောလုံးနီးပညာနဲ့အပါဝင်အခုကဘောလုံးရောဒီလူနေမှုအဆင့်တန်းပါပေါ့နော်ခုနေထိုင်တဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုနေထိုင်ရမလဲကျမတန်းလူညီမြရေးဆိုတဲ့အကြောင်းအရာရဲ့ပြီးတော့ respect ပေါ့နော်တယောက်နဲ့တယောက်တူနဲ့တူလေးစားမှုရှိရမယ်ဆိုတဲ့အကြောင်းအရာကိုအခြေခံပြီးတော့ဒီဘောလုံးနဲ့ပေါ့နော်တွဲပြီးတော့လေ့ကျင့်ဖို့စဉ်းစားထားပါတယ်ဟုတ
်ဘောလုံးနီးပြတွေထဲမှာအမေရိကန်ပြည်ထောင်စုကရောက်လာတဲ့ Donnie Mark လည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့ကလေးငယ်တွေနဲ့မြန်မာကလေးငယ်တွေကြားကွာခြားချက်သတိထားမိတာနဲ့ပတ်သက်လို့Tony ကပြောရီကိုအခုလိုပြောပါတယ
် Our kids at home have opportunities to play soccer every day and they're in a very very structured environment so it's nice to see kids that come here that maybe play
American ပြည်တော်စုမှာကလေးငယ်တွေကနေ့စဉ်ဘောလုံးကစားဖို့အခွင့်အရေးရတယ်ဆိုတာကစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မှာကစားနိုင်ကြတာပါဒီမှာကနေ့စဉ်ကစားခွင့်ရတယ်ဆိုရင်တော့သင်တန်းကနေစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မျိုးမှာအများအားမဖြစ်နိုင်ပါဘူးဒီကကလေးတွေချင်းချင်းကြပြန်လည်ဆက်သွယ်ဖို့တရင်အချက်လက်ဖလှယ်တာတင်ယူတာတွေဟာကျွန်တော်နဲ့မတူပါဘူးသိက္ခာစိတ်ဝင်စားဖို့ကောင်းပါတယ
်လမ်းပေါ်မှာတကယ်ချင်းတွေနဲ့အတူတူကစားရင်းပြန်လည်တင်ယူကြတဲ့မြန်မာနိုင်ငံကကလေးတွေထဲမှာဘောလုံးထူးခြင်းတဲ့သူတွေအများကြီးရှိနေတာကိုတွေ့ရတယ်လို့လဲတော်နီမတ်ကပြောပါတယ်ဘောလုံးကစားနည်းတွေကိုသင်တန်းအဓိကသင်ကြားပေးနေတဲ့ Case Play International KBI ဖွဲ့ဟာတောင်အာဖရိကတိုက်ရဝန္ဒာနိုင်ငံမှာကလေးငယ်တွေကိုနှစ်ပေါက်တင်ကြားပေးတဲ့အစီအစဉ်လေးချမှတ်ကူညီခဲ့တာရှင်းနေရှိပါပြီ။ကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအစီအစဉ်လေးချပြီးကလေးငယ်တွေကိုဘောလုံးကစားတဲ့ဤပညာတွေတင်ကြားပို့ချပေးနေပါတယ်။ KBI ဖွဲ့ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဘျူရိုအာကာသဆိုင်ရာတန်တမန်ဌာနကွဲကလည်းကူညီပံ့ပိုးပေးထားပါတယ်ခင်ဗျာ
။ကိုသိန်းနိုင်ဦးရန်ကုန်မြို့ကနေတင်ပြပို့ခဲ့တာပါ။တောက်ကြနေညနေခင်းအတွက်တင်လွှာတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုကျွန်တော်ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00 ခွဲတိအေရှာ77ဂျိုရူကနေဖမ်းယူရှုဆောင်နိုင်ပါတယ်။အခုတော့သတင်းချင်းညို့ကိုကိုရန်နိုင်ပြောပြပေးပါအောင်ဗျာ
။အမေရိကန်တောင်ပိုင်းနယ်စပ်ကိုချင်းကလာနေပြီးတော့တရားဝင်ဆောင်ရွက်စာရမရှိပဲရှေ့ပြောင်းချေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မိတယ်လို့သမ္မတ Trump ကခြားသတင်းတွေကထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာအမေတီးယားကိုလည်းခြေသတင်းမှတ်အတွင်းမှာထုတ်ပြန်သွားမှာဖြစ်တယ်လို့ကြေညာပြုလိုက်ပါတယ်။ Mississippi နဲ့ Columbia မှာမနေ့ကလုပ်တဲ့မဲဆယ်စည်းရုံးရဲ့အတွင်းမှာသမ္မတ Trump ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းအကြိမ်ကြိမ်ပြောကြားသွားခဲ့ပါတယ်။sorry သတင်းတော့ Jamal Khashoggi ကိုတပ်ဖြတ်ခဲ့တဲ့နောက်ွယ်ကတာဝန်ရှိသူတွေကိုရေးရတန်းခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့တပ်တွေထောက်ထားတွေရဖို့နောက်ထပ်သတင်းပတ်တွေနဲ့ခြေချကောင်းကြာနိုင်တယ်လို့ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကပြောဆိုလိုက်ပါတယ်။ American ရဲ့ညာနာမူပိုင်ခွင့်တွေကိုတရုတ်နိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖြတ်ဖို့အစီအစဉ်တစ်ရက်ကို American တရားရေးဌာနကစတင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့ကိစ္စကတော့ American နိုင်ငံကတပိုင်းလျက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရှုဝတ်ချက်တွေကိုခိုးယူဖို့အတွက်ကျောင်းနိုင်ငံပိုင်ကုမ္ပဏီတစ်ခုကထိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှေ့နေကြုံ Jeff Sessions ကပြောလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတွေအနေနဲ့ Rohingya Muslim ဒုက္ခသည်တွေကိုမြန်မာလယ်မှာသူတို့ရဲ့နေရင်းကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်။ Rohingya ဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အောက်တိုဘာ30ရက်နေ့ကကြေညာခဲ့တာဖြစ်ပြီးတော့အခုလိုအလင်းမြန်လှုပ်ဆောင်ခဲ့တဲ့အစီအစဉ်ကဒုက္ခသည်တွေအတွက်အနေရှိလာနိုင်လဲဆိုပြီးတော့ပြောကြလိုက်ပါခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းရုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ white dead ဇောညက်ဖြစ်ပါတယ် VOA American တိုင်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00လိုင်းဒိုမီတာ71.25ရုဟာနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.